တရုတ်ပြည်ကနေရစားလို့ဘူတက်ပြီးအင်္ဂလိပ်သမုဒ္ဒရာနဲ့အိုမန်ပြည်ပင်လယ်ကူထဲမှာရေဒက်စီရေးလေ့ကျင့်မှုတွေလုပ်မယ်လို့တရုတ်နဲ့အီရန်တာဝန်ရှိသူတွေကကြားသာပြီးနေမှာကြေညာပါတယ်။အီရန်နဲ့အမေရိကန်ကြားဒေသတွင်းမှာတင်းမာမှုမြင့်နေနေမှာပဲ။ဒီဇင်ဘာလ29ရက်ဒီကနေ့တောက်ကြာနေ့ကနေဒီဇင်ဘာလ30ရက်နေ့အထိသုံးနိုင်ငံပူးတွဲရေဒက်စီရေးလေ့ကျင့်ကြမှာပါ။တရုတ်နိုင်ငံရဲ့ပယ်ထင်းတုံးကြီးတက်တင်မော်စီနင်းကိုဒီစီရေးလေ့ကျင့်မှုတွေလွှတ်မယ်လို့တရုတ်ကော်မတီဌာနပြောခွင့်ရဝူချန်းကဒီဇင်ဘာလ26ရက်ကြားသာပြီးနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။စုစုပေါင်းပါဝင်တဲ့တပ်ဖွဲ့ဝင်ဒါမှမဟုတ်တင်းမောအစီအတွက်ကိုတော့သူကအသေးစိတ်ပြောမသွားပါဘူး။ဒီစီရေးလေ့ကျင့်မှုတွေကဒေတာတွေမှာလုံခြုံရေးတည်နေစေမယ်လို့အီရန်လက်နက်ကန်တပ်ဖွဲ့များဆိုင်ရာအကြီးအကဲပြောခွင့်ရအဘူဒဇိုရှက်ကချီကကီရန်တို့ကပြောပါလေ။စီရေးလေ့ကျင့်မှုရဲ့ရည်ရွယ်ချက်ကဒေတာတွေမှာနိုင်ငံတကာကူးတန်းရောက်ဝယ်မှုဒေကင်းလုံခြုံရေးအကြမ်းဖက်ဝါဒနဲ့ပင်လယ်ကနေနေမှုတို့အားကောင်းစေဖို့ဖြစ်တယ်လို့အီရန်ပြောခွင့်ရကပြောပါလေ။ပါရှန်ပင်လယ်ကဒေတာရည်ရွယ်မှာတက်ခတ်ခံရတာတွေဖြစ်ပြီးတော့အဲ့ဒီဒေတာမှာအမေရိကန်ဦးဆောင်တဲ့ရေတပ်ဖွဲ့တွေခြားထားဖို့အမေရိကန်ကအဆိုပြုဘူးပါလေ။တိုက်ခိုက်မှုတွေရဲ့လက်သေးအဖြစ်အမေရိကန်ရဲ့မာမိတ်တွေကအီရန်ကိုအပြစ်တင်ပြောဆိုပေမဲ့အီရန်ကတော့မြင်ပါတယ်။